လူမျိုးချောင်ကောင်းငယ်မိကမတလွတ်တော်မျိုးမဖြစ်အောင်ခံယူဆောင်ရွက်ခဲ့ရတဲ့အတွက်အခက်အခဲများစွာကြုံခဲ့ရတယ်လို့သူရဦးရှင်မန်းကလွတ်တော်အစည်းအဝေးတွေမကြာခင်စတင်တော့မယ့်အချိန်မှာပြောဆိုလိုက်ပါတယ်။သူရဦးရှင်မန်းကိုအနိုင်ရပါတီရဲ့ဥက္ကဋ္ဌအဖြစ်ကနေတာဝန်ကအနားပေးခံရပေမဲ့လို့ပြီးသူလွတ်တော်ဥက္ကဋ္ဌပြီးထောင်စုလွတ်တော်နာရကအဖြစ်တာဝန်ယူဆောင်ရွက်မဲ့ဒီတစ်ခါပြန်စမဲ့လွတ်တော်အတွင်ဘာတွေဆွေးနွေးတင်ပြမှုတွေရှိလာနိုင်မလဲဆိုတာကိုတော့အများကစိတ်ဝင်စားနေတာပါ။ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရရှင်
။ဟုတ်ကဲ့ပါ။လက်ရှိပြီးသူလွတ်တော်ဥက္ကဋ္ဌလည်းဖြစ်ပြီးထောင်စုလွတ်တော်ရဲ့နာရကလည်းဖြစ်တဲ့သူရဦးရွှေမန်းရဲ့ပြီးထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥက္ကဋ္ဌရာထူးနေရာကိုသမရဦးသိန်းစိန်ကပြန်လည်လွှဲပြောင်းယူပြီးတဲ့နောက်မှာပဲသူရဦးရွှေမန်းရဲ့လုံခြုံရေးရှေ့နိုင်ငံရေးအနာဂတ်အပေါ်မှာအများကဒူလောဒူလောမိကွန်းထုတ်နေကြတာဖြစ်ပါတယ်။ဒါပေမဲ့သူရဦးရွှေမန်းဟာလွှတ်တော်တွေလွှတ်တော်ဥက္ကဋ္ဌရုံးကိုပြန်တက်ပြီးတော့ပုံမှန်ရုံးလုပ်ငန်းတွေကိုပြန်လည်စတင်လုပ်ကိုင်နေပြီလို့လွှတ်တော်တာဝန်ရှိသူတွေကအတည်ပြုပြောဆိုသလိုပဲသူရဦးရွှေမန်းဘက်ကလည်းမကြခင်လွှတ်တော်တွေအစည်းအဝေးတွေပြန်စတင်တော့မယ့်အချိန်မှာပဲလွှတ်တော်တွေဆောင်ရွက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေပြည်သူကိုမိမိဤဆန္ဒအမှန်ဆိုပြီးဒုတိယအကြိမ်သတင်းစကားပါခဲ့တာပါဒီအထဲမှာလညိုးထောင်ကောင်းညိတ်မိဂါမတ်တလွှတ်တော်မျိုးကသာတချို့ကဖြစ်စီလိုချိန်မှာလွှတ်တော်မရှိဒီမိုကရေစီမရှိလွှတ်တော်ရှိမှဒီမိုကရေစီရှိသည်ဟုခံယူပြီးဆောင်ရွက်ခဲ့တဲ့အတွက်အခက်အခဲတွေကြုံခဲ့ရပြီးနောက်မှာအခက်အခဲထက်အနေရများစွာကြာရောက်လာအောင်ဖန်တီးလှုပ်ဆောင်မှုများပေါ်ပေါက်လာနိုင်မည်ဟုကြိုတင်သုံးသပ်မိခဲ့ပါတယ်လို့သူရဦးရွှေမန်းကဆိုပါတယ်ဒီပြောကြားချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေတန်းကအခုလိုသုံးသပ်ပါတယ်
ဆုတော်နာရကအနေနဲ့ကတော့တစ်ခါတစ်ခါအစိုးရပိုင်းနဲ့ပဲဖြစ်ဖြစ်တစ်ခါတစ်ခါတပ်မတော်နဲ့ပဲဖြစ်ဖြစ်ဖြစ်ဖြစ်ပေါ်ရှာမှုတွေတော့ရှိပါတယ်။အဲအဲ့ဒီကိစ္စမှာတစ်ခါလည်းခုံရုံးနဲ့ပတ်သက်ပြီးတော့သူများထိတဲ့တွေ့ပြီးတော့ခုံရုံးဖွဲ့ဝင်မျိုးကျွန်တော်ဆုတော် impeachment လုပ်ပြီးတော့ထုတ်ရှာခဲ့တယ်။အဲ့ဒီဟာတွေကအစိုးရလမ်းကြောင်းပေါ်မှာလည်းတစ်ခါတစ်ခါကိုယ်ကြီးပြုတဲ့အခါမှာအစိုးရကလူချင်းတဲ့ဟာကတမျိုးဆုတော်ကကျွန်တော်ဆုတော်နာရကဥရှိပြီးတော့ပုံပေါ်တဲ့ဥစ္စာကတမျိုးအဲ့လိုကိစ္စမျိုးတွေအများကြီးဖြစ်ပါတယ်။တမတော်အစီအစဉ်လည်းအဲ့လိုပဲအစိုးရဘက်ကတော့ဥပဒေရမ်းတဲ့ဖြစ်အစိုးရဖြစ်အစိုးရဘက်ကအများအားဒီကထောက်ခံတဲ့အခါမှာအာဒီလွတ်တော်နိုင်ငံကနဲ့တမတော်သားအစ်တော်ကိုလည်းအပိုင်းမှာလည်းအဲ့လိုအစီအမပြေမှုလေးရှိပါတယ်။အထူးသဖြင့်ဖွဲ့စည်းပုံရှိကဥပဒေကိုလွတ်တော်ကပြင်ဆင်လို့ရအပိုင်းမှာအာဒီဆိုင်ပြောပါတီကောင်းဆောင်ဖြစ်တဲ့လွတ်တော်နိုင်ငံကြီးကဥဆောင်ပြီးတော့ပြင်ပြောင်းကြောင်းလဲရေးတွေကိုအများကြီးတင်ပြပါတယ်။ဒါမဲ့တမတော်တာကူတွေကတောင်းခွက်ခဲ့ပါတယ်။အဲအဲ့ဒီပုံစံမျိုးတွေကအများကြီးသူ့အနေနဲ့ကြုံခဲ့ရပါတယ်။အဲဒီတော့သူ့အနေနဲ့အဲ့ဒီအပေါ်မှာအာဒီဘေးထုတ်ဆိုးကျိုးတွေဒီလိုဖြစ်လာတယ်လို့လည်းကျွန်တော်ထင်ပါတယ်။ဒီလိုပါတီတွေမှာလည်းပဲအဲဒီလိုရှင်းရှင်းလင်းလင်းအားပြန်မှုတွေရှိနေတော့ဟောဒါတစ်ဖက်ကသူတို့အားပြန်တဲ့အုပ်စုတွေကအသာရသွားတယ်လို့ပဲ
အခုလိုပါတီတွင်းကဥက္ကဋ္ဌရာထူးကိုဖယ်ရှားခံလိုက်ရပေမဲ့လို့လွှတ်တော်တွင်ဆောင်ရွက်မှုတွေကိုထိခိုက်မှာမဟုတ်ဘူးလို့လည်းဥဖေတန်းကသုံးသပ်ပါတယ်။2015ရွေးကောက်ပွဲစီယုံလှုပ်ဆော်ရေးကာလမတိုင်ခင်ပြန်ပြီးတော့မှကျင်းပမယ်ဒီတစ်ကြိမ်လွှတ်တော်တွင်ဆွေးနွေးနိုင်ခြင်းရှိတာတွေကိုလည်းပြည်သူလွှတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုရှင်းပြပါတယ်
။အင်းဒီလွှတ်တော်ကတော့ကျွန်တော်အချိန်ကန့်သတ်ရှိပါတယ်။ဘာလို့ဆိုတော့ဟောဒီရွေးကောက်ပွဲကင်ပိန်းကာလကကျွန်တော်တို့စက်တင်ဘာလဖြစ်ရနေဆိုတော့အဲ့ကြာမတိုင်မီလေးကျင်းပမယ်ဆိုတော့အလွန်ဆုံးနှစ်ပတ်ခွဲပေါ့အဲ့လောက်ခွဲရှင်ရတယ်အဲ့ဒီအတော်အတွင်းမှာကျွန်တော်တို့အဆုံးမတတ်နိုင်တဲ့ဥပဒေကြမ်းတွေရှိတာပေါ့ဥပမာမျိုးကြောင်ဥပဒေတချို့တော့လည်းအဲ့လိုပါပဲနောက်ကျွန်တော်တို့ဒီပြီးတော့အခုကော်မရှင်ကတင်ထားတဲ့အဲ့ဆက်တော်ကိုယ်စားလှယ်များကိုပြန်လည်ရုပ်သိမ်းတဲ့အဲ့ Red Dude Record ပေါ့နော်အဲ့ဒီဥပဒေတွေလည်းရှိမှာပါအဲ့လိုဥပဒေကြမ်းတွေမပြီးနိုင်တဲ့ဥပဒေတွေကိုကျွန်တော်တို့အဆုံးတတ်ဖို့ကြာဟိုဆွေးနွေးဖို့ပုံရပါတယ်အတိတ်ဒီဥရီတွေကိုပြသနိုင်လို့ရှင်းနေလို့ဆိုတာအချိန်မလုံလောက်ပါဘူး။အဲဒီအချိန်မှာဘယ်လိုများသူသူငယ်ငယ်လွတ်တော်ရဲ့အညာထဲမှာတခြားကိစ္စတွေပေါဝင်လာမလဲအရေးကြီးဆိုတွေပေါဝင်လာမလဲဆိုတာကတော့ကျွန်တော်တို့မပြောတတ်ဘူးခင်ဗျာ
။ဒီဒီချိန်လွတ်တော်တွေဘာတွေဆွေးနွေးနိုင်မလဲဆိုတာကိုလည်းနိုင်ငံရေးအင်အားစုတွေဘက်ကစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်ပြီးအာဏာရပြည်ခိုင်ဖြိုးပါတီရဲ့ရွေးကောက်ပွဲကာလမတိုင်ခင်ပြည်သူရဲ့စိတ်ဝင်စားမှုရအောင်နိုင်ငံရေးအရာပြူဟာချကစားကွက်ဖြစ်နေသလားလို့စဉ်းစားစရာဖြစ်နေကြောင်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
။ဒါမဲ့ဖြစ်တော်အစည်းအဝေးကာလကစတန်တူပေမဲ့လို့လုံးရဲ့လွတ်တော်တန်တလျှောက်လုံးမှာစိတ်ဝင်စားမှုအမြင့်မားဆုံးကာလဖြစ်ကောင်းဖြစ်လာနိုင်တယ်လို့ထင်တယ်။ဒါပေမဲ့စဉ်းစားစရာရှိတာကလက်ရှိဖြစ်ပေါ်နေတယ်လို့ယူဆရတယ်ပေါ့လေ။ပြည်တော်စုလွတ်တော်နိုင်ငံကနေ ပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီအခြားကွဲလွဲမှုတွေဟာတကယ်သဘောထားကွဲလွဲမှုအဆင့်အမှန်နေလားတကယ်အားပြိုင်မှုအဆင့်အမှန်နေလားဒါမှမဟုတ်ရင်နိုင်ငံရေးရဗျူဟာမြောက်ကစားကွက်တစ်ခုကိုရွှေ့နေတာလားဆိုတဲ့အပေါ်မှာတော့စင်သာတုံးသက်စရာစောင့်ကြည့်စရာတွေလိုအပ်ဦးမယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
မြန်မာနိုင်ငံတဝန်းရေကြီးရေလွှမ်းမှုမှုတန်ခံရတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့တပ်ဆိုင်ရာမိမိတို့ရဲ့မဲဆန္ဒနယ်မြေတွေကရေဘေးတင်ပြည်သူတွေကိုပြန်အကူအညီပေးနိုင်မှုအရေးလွှတ်တော်အစည်းအဝေးကိုခေတ္တရနာခဲ့ပြီးတဲ့နောက်မှာတော့ဩဂတ်စ်လ18ရက်နေ့မှာလွှတ်တော်တွေပုံမှန်အစည်းအဝေးတွေပြန်လည်စတင်တော့မှာဖြစ်ပါတယ်ဒါကြောင့်ဩဂတ်စ်လ16ရက်နဲ့18ရက်တွေမှာနေပြည်တော်ကိုလွှတ်တော်ကိုယ်စားလှယ်တွေအရောက်ပြန်လာနေကြပြီဖြစ်တယ်လို့သိရပါတယ်ရှင်